ဇန်နဝါရီလ28ရက်နေ့မှာထုတ်ဝေတဲ့အစိုးရပိုင်းသတင်းစာ3စာလုံးမှာ KIA ရဲ့မိုင်းခွဲမှုသတင်းဓာတ်ပုံကိုမှားယွင်းဖော်ပြခဲ့လို့ဒီကနေ့ထုတ်အစိုးရသတင်းစာတွေကနေတရားဝင်တောင်းပန်ခဲ့ရပါတယ်။အမှားကိုတာဝန်ယူတောင်းပန်တယ်ဆိုတာကောင်းတဲ့လုပ်ရဖြစ်ပေမဲ့ဒီလိုမှားယွင်းမှုမျိုးဟာအစိုးရနဲ့ပြည်သူကြားတပ်မတော်နဲ့ KIA တို့ကြားအကြီးအကျယ်နားလည်မှုလွဲစရာတွေဖြစ်လာနိုင်တယ်ဆိုပြီးတော့ပြည်တွင်းမီဒီယာလောကအတိုင်းဝန်းကသုံးသပ်သူတွေလည်းရှိနေကြပါတယ်။ဒီသတင်းအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းရဲ့ရန်ကုန်သတင်းကိုအောင်ရဲမောင်မောင်ကပြောပြပေးပါရှင
်။မြစည်းနားပူတာကိုကားလမ်းပေါ်မှာ KIA အဖွဲ့ကမိုင်းခွဲတိုက်ခိုက်လို့အပြစ်မဲ့ရဲသားတဦးတင်ဆုံးနေဆိုတဲ့ခေါင်းစဉ်နဲ့အစိုးရပိုင်သတင်းစာတွေမှာဖော်ပြခဲ့ပါဗါး။အဲ့ဒီဖော်ပြလိုက်တဲ့သတင်းမှာတုံးထားတဲ့သတင်းတပ်ပုံဟာမိုင်းခွဲခံရလို့ပျက်စီးနေတဲ့စိုက်ကယ်တစ်စီးရဲ့ပုံကိုလည်းဖော်ပြထားပါဗါး။ဒါပေမဲ့အဲ့ဒီဓာတ်ပုံဟာ KIA ကမိုင်းခွဲလို့ပျက်စီးသွားတဲ့စိုက်ကယ်ရဲ့ဓာတ်ပုံမဟုတ်ဘဲပြီးခဲ့တဲ့နှစ်ထဲမှာပြက်ကျခဲ့တဲ့အဲဗဂန်လေယာဉ်ပြက်ကျစဉ်တုန်းကလေရင်နဲ့စိုက်ကယ်တိုက်မိပြီးပြက်ကျခဲ့တဲ့ဓာတ်ပုံဖြစ်နေလို့ဒီကနေ့သတင်းစာမှာတာဝန်ရှိသူတွေကတောင်းပန်ချက်ဆိုပြီးဖော်ပြလာပါတယ်။အခုလိုပြည်ကြားရေးဝန်ကြီးဌာနကတာဝန်ယူနေတဲ့အစိုးရပိုင်သတင်းစာတွေမှာမှားပြင်းလို့ပြန်လည်တောင်းပန်တဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဖြစ်တဲ့ဦးရထွတ်က VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ကတော့ဗျာအများကြီးသူဝန်ဆောင်မှုမီဒီယာဘက်ကိုတောင်းနေတဲ့တော့ကြောင့်မလို့ကျွန်တော်တို့ကစာနယ်ဇင်းချင်းဝတ်တွေကိုပို့ပြီးတော့လိုက်နာဖို့လိုတယ်ဆိုတဲ့ဒီစားကိုကျွန်တော်တို့ကလက်ခံပြီးပြင်သုံးနေတာပေါ့ဟိုတစ်ချိန်လုံးကတော့အစိုးရသတင်းစာတွေကမှားရင်လည်းတောင်းပန်ဖို့ပြက်ကွက်ခဲ့တာဖြစ်နေကျွန်တော်တို့အများကြီးရှိခဲ့ပါတယ်ဒါပေမဲ့သမ္မတကြီးရဲ့မူဝါဒအရအများကြီးသူဝန်ဆောင်မှုနဲ့တွားပြီးဆိုရင်တော့ကျွန်တော်တို့ဒီပို့ပြီးတော့ပြည်သူ့ဆန္ဒကိုလေးထားမှာဖြစ်လို့ကြောင့်မို့ကျွန်တော်တို့မှားရင်မှားတဲ့အကြောင်းပြင်ဆင်ရပြီးရမှာအခုနောက်ဆုံးဖြစ်တဲ့ဟာဆိုရင်ကျွန်တော်တို့ဒီအမှားပြင်ဆင်ချက်နဲ့တော့ထည့်တာမဟုတ်ပါဘူးဒီသတင်းစာများတို့တောင်းဝန်ရှိတဲ့သတင်းနဲ့စာနယ်ဇင်းလုပ်ငန်းကနေပြည်သူကိုတောင်းပန်တဲ့အနေနဲ့ကျွန်တော်ပြန်ပြီးတော့ထည့်တာဖြစ်ပါတယ်
။ဒီကနေ့တို့အစိုးရပိုင်သတင်းစာတွေရဲ့စာမျက်နှာထက်မှာအခုလိုအဲ့ဒီသတင်းဓာတ်ပုံမှားယွင်းခဲ့တဲ့အတွက်နောက်အခါမှာတိုက်ပွဲဓာတ်ပုံမတော်တဆထိခိုက်မှုဓာတ်ပုံတွေကိုသုံးတဲ့အခါမှာစာရီးတွေအနေနဲ့တေချာစွာစီစစ်ဖို့နဲ့မတေချာရင်လုံးဝမထည့်ဖို့ဥဆောင်ညွှန်ကြားမှုတွေကညွှန်ကြားထားတယ်လို့ဖော်ပြလာပါတယ်။နိုင်ငံပိုင်သတင်းစာလို့အများသိကြတဲ့အစိုးရပြန်ကြားရေးဌာနကတာဝန်ယူနေတဲ့သတင်းစာတွေဟာအခုလိုတိုက်ပွဲဖြစ်နေစဉ်ကာလတွင်းမှာတစ်ဖက်အဖွဲ့အစည်းတွေကိုထိခိုက်သလိုဖြစ်တာကြောင့်အစိုးရနဲ့ပြည်သူတပ်မတော်နဲ့ KIA ကြားနားလည်မှုတွေလွဲချော်တာမျိုးဖြစ်နိုင်တယ်လို့လည်း The Voice Channel Editor ချုပ်လည်းဖြစ်မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အတွင်းမှုလည်းဖြစ်တဲ့ဦးကျော်မင်းဆွေက VOA ကိုအခုလိုပြောပါတယ်။အဲ့ဒါ
ဆိုရင်သတင်းစဉ်ဆိုရင်ကိုတာဝန်ရှိပါလား။အကယ်၍ရိုးရိုးသားသားမှားတဲ့ပြင်ချက်မှမရှိဘူး။သို့သော်တစ်ဖက်ကကြားဟာတပ်မတော်အပေါ်မှာပြည်သူလူထုကအထင်လွဲကြတယ်နောက်ကအစိုးရအပေါ်မှာပြည်သူ့အခွင့်အရေးတွေရပြင်ကြားရေးဝန်ကြီးဌာနနဲ့တက်မတော်ကြားမှာအခွင့်အရေးတွေရနားလည်မှုတွေရအချင်းတရားရေးနဲ့ပြင်ကြားရေးဝန်ကြီးဌာနကမှာ PIT နဲ့အစိုးရကမှာကြိုင်းနဲ့တက်မတော်ကြားမှာပုံပြီးနားလည်မှုတွေဝေတော်နဲ့တရားမှုရှိနိုင်ကြတာနော် PPT ကမှာနော် for meeting မှာဆလုံးပေါင်းစပ်ဖို့မှလည်းမဟုတ်ဘူးတင်းနေရာမှာတင်းတစ်မျက်နှာထဲမှာတက်နေရာမှာဆက်ပြီးကြည့်ရမှာဟုတ်ဘူး
ပြန်ကြားရေးဝန်ကြီးဌာနကတာဝန်ယူဆောင်ရွက်နေတဲ့သတင်းစာတွေကိုပုပ်ပလီကအခြေပြုမီဒီယာဖြစ်ဖို့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့စ조사ဆောင်ရွက်နေတာတွေရှိပြီးတော့အဲ့ဒီလိုသတင်းစာတွေကိုပုပ်ပလီကအခြေပြုမီဒီယာဖြစ်ဖို့ဒီနှစ်ကုန်ပိုင်းမှာဖြစ်အောင်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးရထွတ်ကပြောပါတယ်
။ဒီနှစ်ကုန်ပိုင်းလောက်မှာပြောင်းလဲနိုင်ဖို့ကျွန်တော်တို့ရည်မှန်းချက်ထားပြီးဆောင်ရွက်နေပါတယ်။နောက်ပေါ်လာတဲ့အများကြီးသူဝန်ဆောင်မှုသတင်းစာတွေရဲ့ခေတ္တလွတ်လပ်ခွင့်နဲ့ဘဏ္ဍာရေးလွတ်လပ်ခွင့်ကိုအမှားခံနိုင်မဲ့ဥပဒေတရားကိုယ်လည်းအခုကျင်းပါစေလွတ်တော်မှာပြင်သွင်းနိုင်အောင်ကျွန်တော်တို့စ조사နေပါတယ
်လက်ရှိအချိန်မှာတော့ပြည်ကြားရေးဝန်ကြီးဌာနကထုတ်ဝေနေတဲ့ဆွေရပိုင်သတင်းစာဟာ3ဆောင်ရှိပြီးတော့လာမယ့် EB လကစပြီးတော့ပြည်တွင်းလုပ်ငန်းရှင်တွေကသတင်းစာထုတ်ဝေလိုတဲ့သူတွေကိုနေ့စဉ်လုပ်သတင်းစာတွေချပေးတော့မှာလည်းဖြစ်ပါတယ်ခင်ဗျာ